ေကမာမှာကံစိတ်ဥဒုအာဟာရအကြောင်းတရား၄ပါးမျှတရင်လူရောစိတ်ပါကြည်လင်တယ်လို့ဆုစမတ်ရှိပါတယ်။ဘသူတရားပြက်ပြက်ကိုမပြတ်စေတဲ့ထုံနဲ့ကောင်းတဲ့အလုပ်ကိုလုပ်ပြီးစိတ်ကိုလည်းကြည်လင်အောင်ကြိုးစားထားပေမဲ့ဒီခေတ်ကြီးမှာကမ္ဘာဘယ်နေရာဘယ်ဒေသမှဆိုဥဒုကရှေးကလူမမျှတတာနဲ့စက်ပြူရီအခက်ကြုံရပြီးရိခာအထွက်ထိလိုက်တာမို့ရိခာနဲ့ဆက်ဆက်တဲ့အာဟာရမလုံလောက်တဲ့အခါလူသားတယောက်တည်းမျှတရမယ့်အကြောင်းတရား၄ပါးကညီမျှနိုင်မှုစဉ်းစားစရာဖြစ်လာရပါတယ်။ဥဒုမမျှတရတာကလည်းစက်မှုတော်လိုင်းရေးကာလကစလို့ကမ္ဘာလူလူတွေဖန်လုံးအိအာနိသင်ဓမ္မွေတွေကရှစ်တင်တာထက်ပိုရောက်လာလို့ပဲဖြစ်ပါတယ်။ရွကျင်းလောင်စာတွေလောင်ကျွန်းလို့ထွက်လာတဲ့ကမ္ဘာတိုင်းအောက်ဆိုင်ကျောက်လူလူတွေညဉ့်ညမ်းရကမ္ဘာမြေကြီးလဲပြုနွေးရပါတယ်။ကမ္ဘာမှာလူလူညဉ့်ညမ်းတဲ့အတွက်လူရှိအောင်တိုင်းတယောက်နှုံးသင်ဆုံးနေရပါတယ်။ဒီပြတ်တက်ရှူလမ်းကြောင်းဆိုင်ရနာတာရှည်ယောဂာနဲ့အဆုတ်ကန်ဆာယောဂာဖြင့်နှလုံးယောဂာဖြစ်ပွားသူစုစုပေါင်းရဲ့၄ပုံ၃ပုံဟာလေလူညဉ့်ညမ်းလို့သိဆုံးရပါတယ်။ရေပြင်ကိုကြောက်ရောက်လာတဲ့အုံဆုံးဓာတ်မွေကြောင့်လဲပန်းနာနဲ့အသက်ရှူလမ်းကြောင်းဆိုင်ရနာတာရှည်ယောဂာဖြစ်ပွားရပါတယ်။လေလူညဉ့်ညမ်းလို့ဆက်ပြိုးရေးကဏ္ဍကိုထိခိုက်လာတာရာစုတစုကြော်နေပြီလို့သူတေတီတွေကပြောတာပါ။ကြမီးသွေးနဲ့ရေနံလောင်ကျွမ်းရင်စာဖော်တဲ့ရောက်ဆိုင်ထွက်ပြီးဖန်နဲ့ကြေးတဲ့မြေတဲ့ထုတ်လို့ရင်အရေးကျိုးရတဲ့အခါအမိုးနီးယားပြင်လေရူထဲမှာကလိုရင်းကာဗွန်မိုနော့ဆိုက်နိုက်ထရိုဂျင်အောက်ဆိုက်စတဲ့ဓာတ်ငွေတွေပုံများလာပါတယ်။ဒီဓာတ်ငွေတွေကြောင့်သီးနှံတွေထိခိုက်ရတာလည်းဖြစ်ပါတယ်။စကိုင်းတိုင်းမွန်ရွာခန့်လေဘရောင်းတောင်ကျင်းနေစီမံကိန်းဝင်းကျင်ကရွာသူရွာသားတွေဟာသိပ္ပံပညာရှင်တွေသူတေတီတွေမဟုတ်ပေမဲ့ဆက်ကြီးနေပြစီရတာကိုလက်တွေ့ကြုံတွေ့နေရတာပါ။ဂျင်းဒီစီမံကိန်းနဲ့တစ်ဆက်တစ်ဆက်တည်းဖြစ်တဲ့မိုဂျိုဆပ်ဖျူရစ်အက်ဆစ်ဆက်ယုံနားကရွာရီအခြေအနေကိုတော့ဆလင်းကြီးမျိုးနဲ့ကန်ကုန်းရွာကဥတည်အောင်ဆိုက
လေသူရဲ့အောက်ဘက်မှာရှိတဲ့စီမံဆက်ကြီးနဲ့ဖြည့်လိုက်တယ်။အက်ဆစ်ရှင်နဲ့ဆလင်းကြီးကြောင့်ဘီယာဘုံမှာဒီအလန်းကြောက်တာမျိုးတွေဆိုအဲ့လိုမျိုးတွေကတော့စီမံကိန်းရဲ့အတချလဲကတော့တရားဒီမဟုတ်တရားဒီဖြည့်နေကြတာလေ။ဥပမာဆောင်းရသေးဆိုလို့ရှိရင်စီမံကိန်းရဲ့တောင်ဘက်မှာရှိတဲ့ရွာရဲ့ဒီတရားကုလုံမုတ်တုံရနေကြတော့ဒီတချလဲရွာရဲ့အကုန်ဖြည့်တယ်လေ။ဆက်ချုံရုံးတော်တဲ့ခါမျိုးလို့စားလဲတဲ့ခါမျိုးလို့ဆိုရင်ဒီဒီရဘုံမှာမနေနိုင်အောင်ကြတာတွေကဖြည့်နေတာလေ။
ဒီလိုအနေအထားနဲ့နေထိုင်ရတာပေါ့
ဆိုင်ရဲ့ဈေးပေါ်ရလို့စီစဉ်နေမှပေါ်လာလို့ဆိုရင်ဒီနေ့စီစဉ်ဆက်လာတဲ့အခါကျတော့မောနာရီဖြစ်တယ်ညမှလို့ဆိုင်ရဲ့အုပ်ချုပ်ဟာတော့မပါလို့ရှင်အဲ့လိုမျိုးဖြစ်တယ်လေ
ဒါဟာကျမကြီးနဲ့မညီညွတ်တဲ့လေရုအေးသွေးလို့သတ်မှတ်နိုင်ပြီးကမ္ဘာလူဦးရေ92ရာခိုင်နှုန်းဟာဒီလိုလေရုအေးသွေးမျိုးနဲ့နေထိုင်နေရရုံမကအိမ်တွင်းလေရုညဉ့်ညမ်းမှုကြောင့်ကမ္ဘာမှာနှစ်စဉ်လူ၄သန်းနဲ့၃သိန်းပစ်ဆုံးနေရပါတယ်ကမ္ဘာလူဦးရေ40ရာခိုင်နှုန်းဟာထီမီသွေးနဲ့ချက်ပြုတ်ရဆုံးနှင်းမှာမီးလုံနေရပါတယ်။ထီမီရှိုးတဲ့အကာကာဗွန်မိုနောက်ဆိုင်နဲ့ကျန်းမာရေးနဲ့မညီတဲ့အမှုန်တွေညဉ့်ညမ်းတဲ့အရာတွေထွက်တဲ့အတွက်အင်ရှင်မတွေနဲ့ကလေးတွေအနေမကင်းဖြစ်ရပါတယ်။ရှမ်းပြည်နယ်ကကျစ်လက်အင်းတွေမှာအင်းတွေမှာပဲချက်ပြုတ်ကြမီးလုံရတဲ့ဒလစ်ရှိပေမဲ့ခုတော့ရာသီဥတုပြောင်းသွားလို့အေးတက်ရော့သွားပြီလို့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဘောလုံးမှုဆောင်ကော်မတီလူငယ်ရေးရာကော်မတီတာဝန်ကစိုက်လော့ကမ်ပန်ငါပြောပါတယ်
။အဲနည်းနည်းပြောင်းလဲသွားတယ်ဟုတ်ညာယာတိဥတုကအေးရယာတိဥတုကအေးရယာတိမှာပြင်းတော့တလိမှာချင်းကြီးပူတွေတုံးလို့ဒီနောက်ပိုင်းကတော့နည်းနည်းပြောင်းသွားတယ်ဆိုတာကတချို့ရွာတွေတချို့နေရာတွေလက်ပြီးကြီးရလာတယ်။အဲနောက်တော့ယာတိဥတုလည်းအရင်လိုမျိုးဟုတ်အရင်အေးရမရှိဘူး။ဒီဘက်ကပြောင်းလာတော့ဒီတဘောကြီးတက်စီရတော့ဆိုရင်ယာတိဥတုကအရင်ကိုတော်တော်ပြောင်းလဲသွားတယ်။အရင်လိုမအေးတော့ဘူးအဲ့လိုမအေးတော့ဒီလိုပါလေပါရီကအလောက်ကြီးမရှိတော့ဘူး။ခုနောက်ပြီးတော့လက်စစ်တအားနဲ့တုံးနေတာတွေရှိတာကတော့ရေမျိုးအိတ်တွေတုံးလာတယ်ပေါ့ဒီ။ဒီခုနည်းနဲ့အဓိကပါဖြစ်လဲဆိုခုနောက်တစ်ခုကချင်းစည်းခွေရောချင်းစည်းထုံးတဲ့လေးရတော်တော်ပြင်းနေတယ်
။ချင်းစည်းခွေထုံးတဲ့အလေးထားကတော်ရောမျိုးပါပြန့်နှံ့နေတာမို့ဒါဟာအင်းင်းလေရုညဉ့်ညမ်းမှုပဲဖြစ်ပါလေ။ကမ္ဘာမှာသူတစ်ပြည့်အရှိတောင်အရှမအမြင့်မပြတ်သေးတဲ့တောင်ရခုတ်မြို့ရှို့တဲ့အလေးကလည်းလေရုညဉ့်ညမ်းစေပြန်တာပါ။
တောင်ပေါ်မှာနေတဲ့တိုင်းမှာဒီပြည်လာလို့ပြင်တောင်ရမီရှုတယ်ပေါ့။အဲအမီထွက်တယ်လေဒီမျိုးမျိုးဖြစ်တယ်။ဟိုတမ်းနဲ့တောတော်တွေထူထွက်တဲ့ဟိုတီတီတာတာကြီးခိခိုက်ရတာမရှိဘူးပေါ့။အဲတမ်းနဲ့ပြန်တဲ့အကြောင်းကြီးတစ်ခုဖြစ်တယ်။နောက်ပြီးတော့တောင်မီကြီးထွက်ရောင်ရှိတယ်။ဘူးမှာဒီချစ်ပေါ့။အဲဒီချစ်မှာတော့ဒီလိုဒီတောင်မီကြီးတူးတယ်။ဆက်ရောင်လည်းပတ်တယ်။အဲမှာခတ်တဲ့ခွေးလေးဆိုရင်တော့ကျွန်တော်လက်ရှိတော်တော်ချင်းကြီးဖူးရေပေါ့။
လေရုညဉ့်ညမ်းမှုအကြောင်းပြောရရင်ရှမ်းပြည်နယ်ပင်လောင်မြို့နယ်ကဒီချစ်တောင်မီသွေးဆက်ရုံကအထူးဥပမာဖြစ်ပြီးဒီချစ်ဒေသခံတွေဟာကြောင်မီးသွေးဆက်ယုံကြောက်ရောကြောင်မီးသွေးမိုင်းကြောက်ပါသဘာဝပတ်ဝန်းကျင်ပျက်စီးနေတာလက်တွေ့ကြုံတွေ့နေရတာမှကလည်းမကောင်းစိတ်လည်းညစ်နေရပါတယ်ရှင်